ဒီရန်စမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များတင်ဥက္ကဋ္ဌဦးဝင်းအောင်ကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့မှုကနေဖယ်ရှားပေးလိုက်တာဟာ ကုန်သည်ဆက်မှုလက်မှုအတင်းကြပ်အတွက်အကျိုးရှိတဲ့ဆောင်ရွက်ချက်တည်းဖြစ်တဲ့ကြောင့် UNFCCI ကပြောလိုက်ပါတယ်။မြန်မာပြည်ပြန်ပြောင်းလဲရေးလုပ်ငန်းစဉ်မှာဦးဝင်းအောင်ရဲ့ပံ့ပိုးထောက်ခံမှုတွေကြောင့်အခုလိုတန်ခတ်မှုကိုရုပ်သိမ်းလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အပြည့်စုံကိုမှတ်တင်ကြည့်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရမချိတ်တန်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအတင်းကျပ်
ညမချိတ်တန်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအတင်းကျပ် UNFCCI ကပြောလိုက်ပါတယ်။မြန်မာပြည်ပြန်ပြောင်းလဲရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအတင်းကျပ် UNFCCI ကပြောလိုက်ပါတယ်။ ရမ်စီစီအန်ရဲ့လက်ရှိဥက္ကဋ္ဌဖြစ်ဆောင်ရွက်နေသူဦးဝင်းအောင်ကိုတော့အရင်မြန်မာစစ်အစိုးရကိုငွေချေးမတီးထောက်ပံ့နေသူနောက်စစ်အစိုးရရဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေကိုဆောင်ရွက်ပေးနေသူအဖြစ်2009ခုနှစ်ကအမေရိကန်ဗန်နာယီဝန်ကြီးဌာနကတူရဲ့လုပ်ငန်းနှစ်ခုနဲ့အတူဒဏ်ခတ်ရေးယူခဲ့တာဖြစ်ပါတယ်။2018ခုနှစ်မှာပြတန်းခဲ့တဲ့
ဒီကနေ့လည်းကျွန်တော်တို့ပြည်နယ်ရဲ့အခြေအနေကိုပြောပြပါမယ်။ကြီးတောင်စုမြန်မာနိုင်ငံကုန်သည်ချင်းများနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့အတူ 2009ခုနှစ်ကတချိန်နဲ့အေးအေးယူခံခဲ့ရသူကတော့မက်စ်မြန်မာဦးစော်စော်ဖြစ်ပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့ခံထားရတဲ့တခြားထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကတော့ထူးလုပ်ငန်းစုအကြီးအကဲဦးတည်စားနဲ့စတီဗင်လော့ရို့ဖြစ်ပါတယ်။ မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်အစိုးရက2012ခုနှစ်မှာဒဏ်ခတ်ပိတ်ဆို့မှုစည်းငါနေမြန်မာစီးပွားရေးလုပ်ငန်းတချို့နဲ့လုပ်ငန်းရှင်တချို့ကိုဒဏ်ခတ်ပိတ်ဆို့ထားတာကနေဖြေလျှော့ပေးထားပြီးမြန်မာအရင်စစ်အစိုးရနဲ့နီးစပ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအရင်စစ်ဟာနာရှင်ဟောင်းတွေကိုတော့ဆက်ပြီးတော့ဒဏ်ခတ်ပိတ်ဆို့ထားစေဖြစ်ပါတယ
ဒီဆိုရအဖွဲ့ဝင်ဝင်းကြီးဟောင်းလက်ရှိလွတ်တော်ကိုယ်စားလှယ်ဦးအောင်တောင်ကိုလည်းတန်ခတ်ပေးဆိုမှုအသစ်ချမှတ်ခဲ့ပါတယ်ရှင်။